အခုတော့ဥအောင်ခင်ရမြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။တိုင်းပြည်ရဲ့အနာဂတ်ဟာလူငယ်တွေဖြစ်ပါတယ်။မျိုးဆက်တဲ့လူငယ်တွေမှာသူတို့မိဘတွေမရနိုင်တဲ့အခွင့်အရေးတွေရရှိနေပါတယ်။မျိုးဆက်တဲ့လူငယ်တွေအကြောင်းဗီဒီရှားကောင်စီကမကြသေးမီကစစ်တမ်းကောက်ထားပါတယ်။ဒီအကြောင်းဥအောင်ခင်ကရေးသားပြီးကျွန်တော်ညောင်ဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
မြန်မာပြည်မှာဘဝအရှိန်အဟောင်းကောင်းမွန်လာလိမ့်မယ်လို့လူငယ်အများစုကမြင်ကြပါတယ်။အသက်18နှစ်နဲ့30အကြားကလူငယ်2400ကျော်ကိုရန်ကုန်အခြေစိုက်ဗြိတိသျှကောင်စီကစစ်တမ်းယူတဲ့အခါမှာ85ရာခိုင်နှုန်းကလာမယ့်5နှစ်အတွင်းဘဝအရှိန်အဟောင်းလာလိမ့်မယ်လို့ယုံကြည်ကြပါတယ်။ဒါပေမဲ့သူတို့ထဲမှာ25ရာခိုင်နှုန်းဟာအလုံးမရှိကြပါဘူး။ခွင့်ဆိုးထုတ်တဲ့ရင်နဲ့ငြိမ်းချမ်းသာရရေးအတွက်ဒီမိုကရေစီပြုပြင်လုပ်ရမယ်လို့ယုံကြည်သူက90ရာခိုင်နှုန်းရှိပါတယ်။ရေကောက်တင်ရောက်တဲ့အစိုးရတွေလက်ထက်မှာကောင်းမွန်လာတယ်လို့မြင်ကြပါတယ်။နိုင်ငံရေးထွက်လပ်မှုကိုတံပိုးထားပေမဲ့စိတ်ချတိုင်းပြောလို့မရဘူးဆိုတာကိုလူငယ်အများစုကသဘောပေါက်ကြပါတယ်။စီကံကျင့်ဝင်ကောင်းမွန်အောင်အစိုးရကတင်းချုပ်ပေးရမယ်ဆိုတာကိုနားလည်သူ90ရာခိုင်နှုန်းရှိပါတယ်။ဒါနဲ့9နှစ်အတွင်းငြိမ်းချမ်းရေးသဘောတူချက်ရလိမ့်မယ်လို့လူငယ်90ရာခိုင်နှုန်းကယုံကြည်ကြပါတယ်။ဒါပေမဲ့တိုင်းရင်းသားလက်နက်ကိုင်နဲ့စစ်စစ်ဆွေးနွေးရမှာခရီးမရောက်လို့အရသာအစိုးရကိုတားမလို့အားမရဖြစ်သူတွေရှိပါတယ်
။ရေးစီရင်ရင်းရရဖို့အရေးကြီးဆုံးကဘာလဲလို့လူငယ်တွေကိုမေးကြည့်တဲ့အခါစီးပွားဖွံ့ဖြိုးတိုးတက်ပြီးစီးရင်မှုလျော့နည်းဖို့အရေးကြီးဆုံးလို့90ရာခိုင်နှုန်းကဖြေပါတယ်။ပညာရေးစနစ်ကောင်းရင်ဉာဏ်ဉာဏ်ရေးအခြေခံခိုင်မာနိုင်တယ်လို့ယုံကြည်သူက85ရာခိုင်နှုန်းရှိပါတယ်။ဒါနဲ့ငင်းငင်းလေးဖြစ်စင်မှာဖက်ဒရယ်စနစ်အရေးပါတယ်လို့ယုံကြည်သူက30ရာခိုင်နှုန်းလောက်သာရှိပါတယ်။ငင်းငင်းလေးဒီဆောက်ရမှာဖက်ဒရယ်စနစ်ဟာအဓိကမကြဘူးလို့ယုံကြည်တဲ့သဘောပါပဲ။တိုင်းသားလည်းနဲ့ကန်အုပ်စုတွေယုံကြည်လာအောင်အစိုးရကဆွဲဆောင်နိုင်ပါမလားလို့တန်တရားဖြစ်သူတွေလည်းရှိပါတယ်။တမတော်ကလည်းလူငယ်တွေကယုံကြည်ရှိဖို့မရပါဘူး။နေဘက်ဒီမှာဖြစ်ပွားတဲ့လူအခွင့်အရေးချိုးဖောက်မှုမတရားလုပ်မှုအနိုင်ကျင့်မှုစတာတွေနဲ့တမတော်ဆက်ဆက်နေတယ်လို့သာလူငယ်အများစုကမြင်ကြပါတယ
်စစ်တမ်းယူတဲ့လူငယ်80ရာခိုင်နှုန်းဟာမိသားစုကိုအလွန်တန်ဖိုးထားပါတယ်ဒီနေရာမှာအမျိုးသားရောအမျိုးသမီးရောသဘောထားချင်းတူကြပါတယ်သူတို့အတွက်အစရာငွေကြီးကျန်းမာရေးနဲ့အလုပ်ရရှိရေးဟာမိသားစုလောက်အရေးမကြီးပါဘူးမိသားစုရေးအရေးပြီးတော့မှကျန်းမာရေးငွေကြီးအလုပ်ဘာသာရေးပညာရေးဝါသနာနိုင်ငံရေးမိတ်ဆွေအရေးအခြေရေးစတာတွေကိုစဉ်းစားလာကြတာတွေ့ရပါတယ်။ဘဝရည်မှန်းချက်ရှိရေးနဲ့ဘာသာရေးဟာအရေးကြီးကြောင်းလူငယ်90ရာခိုင်နှုန်းကျော်ကယုံကြည်ကြပါတယ်။တချို့ကလည်းမိမိရဲ့အသွင်လက္ခဏာကိုပေါ်ပြရမှာဘာသာရေးဟာအရေးကြီးတယ်လို့မြင်ကြပါတယ်
။စစ်တမ်းရဲ့ထူးခြားချက်တစ်ခုကတော့နိုင်ငံရေးစိတ်ဝင်စားတဲ့လူငယ်တွေများပြားနေတာပါပဲ။နိုင်ငံရေးဟာသူတို့ဘဝမှာအရေးကြီးတယ်လို့ပြောတဲ့လူငယ်ဦးရေဟာ60ရာခိုင်နှုန်းသာရှိပါတယ်။ဒါပေမဲ့ကိုးကွယ်တဲ့ဘာသာကြောင့်ခွဲခြားဆက်ဆံခံရတဲ့အတွေ့အကြုံရှိတယ်လို့စစ်တမ်းဖြေထားသူ20ရာခိုင်နှုန်းကဆိုပါတယ်။နေရာဒေသကိုလိုက်ပြီးခွဲခြားဆက်ဆံခံရပုံချင်းမတူပေမဲ့အလုံးခြုံကြည့်လိုက်ရင်စစ်တမ်းဖြေထားသူ82ရာခိုင်နှုန်းဟာခွဲခြားဆက်ဆံတာကိုခံခဲ့ရဘူးသူတွေဖြစ်ပါတယ်။တခါတရံလောက်သာခံရသူ60ရာခိုင်နှုန်းမကြာခဏခံရသူ36ရာခိုင်နှုန်းရှိကြောင်းဖော်ပြပါတယ်။ဝိစင်းနဲ့ပတ်သက်ပြီးလူငယ်အတော်များများတည်ထားကြတာတွေ့ရပါတယ်စစ်တမ်းဖြေကြားသူ80ရာခိုင်နှုန်းဟာမူရဲ့စည်းသမားတွေနဲ့အပေါင်းအသင်းမလုပ်ဘူးလို့ဆိုပါတယ်စိတ်ကျမ်းမာရေးချို့တဲ့သူတွေနဲ့လည်းမိတ်ဆွေမဖြစ်လို့ကြောင်းလူငယ်48ရာခိုင်နှုန်းကပြောကြပါတယ
်မိမိနေထိုင်ရာလူအဖွဲ့အစည်းအတွက်ဝိုင်းဝန်းဆောင်ရွက်ဖို့အရေးကြီးတယ်လို့စစ်တမ်းယူတဲ့လူငယ်အများစုကယုံကြည်တာဟာကောင်းတဲ့လက္ခဏာဖြစ်ပါတယ်ရတအသင်းဖွဲ့တွေရှိတာတာဟာခေတ်လူငယ်တွေရဲ့အတွေးအမြင်ကိုစမ်းသစ်စေပါလေဒီအသင်းဖွဲ့တွေဟာလူငယ်ကိုသင်တန်းပေးပြီးကူညီပံ့ပိုးတာမျိုးတွေရှိပါတယ်ရပ်ပဲအဖွဲ့အစည်းတွေမှာလူငယ်ပါဝင်လှုပ်ရှားလာကြတာတွေ့ရပါတယ်တိုင်းရင်းသားလူငယ်အဖွဲ့အစည်းတွေလည်းရှိလာပါတယ်လူငယ်တစုတည်ဆောင်တဲ့မန္တလေးအခြေစိုက်ယုံကြည်ရာအသိပညာပြန့်ပေါ်ရေးအသင်းနဲ့အခမဲ့စာကြည့်တဲ့ဟာငင်းရန်ရေးနဲ့ဖေရိုရေးရမှာအလုံးလုံးဆွေးနွေးရေးလုပ်နေပါတယ်။လူငယ်တွေနိုင်ငံအရေးစိတ်ဝင်စားလာအောင်လှုပ်ဆောင်ရမှာဒီလိုအဖွဲ့အစည်းမျိုးတွေဟာအဓိကအခန်းကပါဝင်နိုင်ပါတယ်။ဒ ဒီလိုမျိုးအများစုကမြင်ကြပါတယ်။ဆက်တူကျောင်းသူကျောင်းသားသုံးရာလောက်ကိုနှစ်စဉ်ခေါင်းဆောင်မှုတင်နန်းပေးနိုင်တဲ့အဖွဲ့အစည်းဖြစ်ပါတယ်။လူငယ်ဟာတိုင်းပြည်ရဲ့အနာဂတ်ဖြစ်တာကြောင့်လူငယ်တွေရဲ့လှူရှားမှုကိုကြည့်ရင်အနာဂတ်ကိုအကဲခံနိုင်လိမ့်မယ်လို့ယူဆရပါတယ်ခင်ဗျာ။